2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူကြိုးရေးတပ်တွေနဲ့နိုင်ငံရှင်လင်းရေးအတွင်းအဆိုးရွားဆုံးကျူးလွန်ခဲ့တဲ့ဖြစ်ရပ်တစ်ခုအဖြစ်လို့ဆက်ဆွဲခံတရရတဲ့တူလာတူလီရွာလုံးရိုဟင်ဂျာရွာလုံးကျော့အစုလိုက်ပြောင်းလဲတပ်ဖြတ်ခံရမှုမှာအသက်မသေးပဲလွတ်မြောက်လာသူတွေတဲက66ဦးကနေ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုအောက်တိုဘာလနောက်ပိုင်းကအမှုလျှောက်ထားတင်သွင်းခဲ့ကြောင်း ICC ခုံရုံးကအများပြည်သူသိအောင်ထုတ်ပြန်ထားပါတယ် ICC ခုံရုံးမှာသဘောတူလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ ICC အနေနဲ့အခုလိုတရားစီရင်ရေးဆောင်ရွက်မယ်အလားအလာအကျိုးသိအောင်မှုရှိမရှိစတာတွေနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ငံဆက်လက်တင်ပြမှာဖြစ်ပါတယ်
တူလာတူလီရွာမှာမြန်မာတပ်မတော်ရဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုကို ICC Pre-Trial Chamber 3အနေနဲ့စုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့အဲ့ဒီရွာသူရွာသားတွေကတိုက်ရိုက်တိုင်ကြားအမှုဖွင့်ခဲ့တာဖြစ်ပါတယ်တူလာတူလီကရွာသူရွာသားအလုံးဟာ ICC ခုံရုံးပြထန်းချက် 15-3 အရာနှင်းပတ်နှိပ်စက်တပ်ဖြတ်မှုတွေကိုကြုံတွေ့ခံစားခဲ့ရသူတွေဖြစ်ရမယ်ဆိုတဲ့သတ်မှတ်ချက်နဲ့ကိုက်ညီတယ်လို့နေရက်ကနေအတင်းကျပ်မောက်ထုတ်ခံရသူတွေဖြစ်တဲ့အတွက်အခုလို ICC ခုံရုံးမှာတိုက်ရိုက်အမှုဖွင့်တိုင်ကြားခွင့်ရတာဖြစ်ကြောင်း ICC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အဲ့ဒီတိုင်ကြားသူတွေထဲမှာမြန်မာစစ်တပ်ရဲ့တပ်ဖြတ်လူရဲ့အတင်းအာဓမပြုကျင့်မှုမိရှို့ဖျက်ဆီးမှုစတာတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့အမျိုးသမီး45ဦးအမျိုးသား32ဦးမိန်းကလေး6ဦးယောက်ျားလေး3ဦးတို့ပါဝင်ပါတယ်အခုလိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရသူတွေကနေ ICC ခုံရုံးမှာအမှုဖွင့်တိုင်ကြားခဲ့တဲ့အပေါ်နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
There is a case at the International Criminal Court looking into atrocities committed by the Burmese military and
ICC နိုင်ငံကရာဇဝတ်တရားခုံရုံးနေနဲ့မြန်မာစစ်တပ်ရဲ့ရဲစစ်ဆက်ကျူးလွန်တဲ့အမှုကိုရှာနေတာပါအခုတူလာတူလီအမှုဆိုရင် ICC ရှေ့နေချုပ်အနေနဲ့ဖြစ်နေတဲ့များတက်တည်ထောက်ထားအားလုံးကိုသုံးသပ်အကဲဖြတ်ဖို့ဆက်လက်လှုပ်ဆောင်စီမှာဖြစ်ပါတယ်တူလာတူလီရွာလုံးကျွတ်တပ်ဖြတ်ခံရမှုနဲ့ပတ်သက်ရင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးအနေနဲ့ကိုယ်တိုင်စုံစမ်းစစ်ဆေးပြီးထုတ်ပြန်ထားတဲ့အစီရင်ခံစာကို ICC ကိုတင်သွင်းထားပါတယ်
ဒါဆိုရင် ICC မှာလက်မှတ်မထိုးထားတဲ့မြန်မာနိုင်ငံကို ICC ဘက်ကခိုင်မာတဲ့အထောက်ထားတွေးလို့တက်ဆိုင်ရာတာဝန်ရှိသူတွေကိုခုံရုံးမှာအမှုရင်ဆိုင်ဖို့ခေါ်ယူနိုင်တဲ့ဤဥပဒေရောရှိလားရှင့်တကယ်လို့မရှိရင်ရော ICC ကအခုလိုရိုဟင်ဂျာအရေးကင်တွယ်မှုဟာပြရုပ်တင်ကိတာတသက်ပဲဖြစ်သွားမလားရှင
့် Well if the ICC takes the case and this is the question for the judges
တကယ်လို့ ICC ကအမှုကိုကင်တွယ်ပြီးဆိုရင်တရားသူကြီးတွေအတွက်မေးခွန်းထုတ်ဆရာရှိတာကသူတို့အနေနဲ့တရားစီရင်ပိုင်ခွင့်ဘယ်လောက်ရှိတယ်လဲဆိုတာပါတကယ်လို့သူတို့မှတရားစီရင်ပိုင်ခွင့်ရှိမယ်ဆိုရင် ICC အနေနဲ့အမှုကိုကြားနာစစ်ဆေးပြီး ICC တရားသူကြီးတွေရဲ့ဆုံးဖြတ်ချက်ဟာကုလသမဂ္ဂဖော်ဝင်နိုင်ငံအားလုံးမဖြစ်မနေလိုက်နိုင်ရမှာပါဒါကြောင့်ပြရုပ်သက်သက်ပဲဆိုတာကတော့လုံးဝမဟုတ်ပါဘူး ICC ခုံရုံးကင်တွယ်မှုကအရေးကြီးပါတယ်ဒါကြောင့်လည်းဒီအစိုးရရဲ့ကြိုးစားနောက်ခံကိုယူပြီးမြန်မာအစိုးရက ICC ခုံရုံးပေါင်းမှုကိုတားဆီးဖို့စူးစမ်းနေတာပါICC ခုံရုံးမှာကဘာလုံးဆိုင်ရာတရားစီရင်မှုနဲ့ဥပဒေအတိုင်းမဖြစ်မနေလိုက်နိုင်ရမယ်ဆိုတဲ့ပြဋ္ဌာန်းသတ်မှတ်ပိုင်ခွင့်ရှိနေတယ်ဆိုတာမြန်မာအစိုးရကသိပါတယ်
။တူလာတူလီအမှုမှာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကို ICC ခုံရုံးနေနဲ့စစ်ဆေးကင်တွယ်ဖို့ဆိုရင်အခက်အခဲတွေအများကြီးရှိနေတယ်လို့ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလူကသုံးသပ်ပါတယ်
။မှုခင်းဖြစ်ပျက်တဲ့နေရာကကျွန်တော်မြန်မာနိုင်ငံအတွင်းမှာဖြစ်တယ်နော်။နောက်ပြီးတော့တခါဒီအိုးအိမ်တွေဖျက်ဆီးခံရတယ်မိရှို့ခံရတယ်ဆိုတဲ့ကိစ္စတွေကလည်းကျွန်တော်မြန်မာနိုင်ငံအတွင်းမှာပဲဖြစ်သွားခဲ့တာဖြစ်အဲ့တော့အဲ့ဒီလိုဖြစ်သွားခဲ့တဲ့တကယ်အကြောင်းရင်းခံကဘာလဲဆိုတာကိုဒီစုံစမ်းစစ်ဆေးဖို့ဒီနေ့စာထဲမှာပါမလာဘူးအဲ့တော့ဘာကြောင့်ဒီလိုရေးခင်းကြီးဖြစ်သွားတာလဲဆိုတဲ့အခြေခံအချက်လည်းမရှိဘူးသူကဖြစ်တယ်တတ်သွားတယ်အော်အိမ်နေမိရှို့သွားတယ်ပစ္စည်းတွေလူရခံရတယ်လူတွေမတိုင်းချင်းခံရတယ်အဲ့ဒါဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းရင်းအခြေခံကိုကြည့်ရှင်းတာမတွေ့ရအောင်အဲ့တော့အဲ့ဒီဥစ္စာကိုစုံစမ်းစစ်ဆေးဖို့ဆိုတာကတော့ကျွန်တော်တို့ဘုံအပြီးအစိုးရနဲ့ညှိနှိုင်းဖြည့်ရှင်းဆောင်ရွက်မှသာအရင်ပြည်နိုင်မဲ့ကိစ္စမျိုးဖြစ်တယ်အဲ့တော့အဲ့ဒီမှာ PRP တောင်းဆိုတာမျိုးနဲ့နေတော့ရမယ်လို့ကျွန်တော်တော့မထင်ဘူး
ICC Pre-Trial Chamber တရားသူကြီးအဖွဲ့ကဒီနှစ်ဇွန်လမှာခွင့်ပြုချက်ပေးလိုက်တဲ့အတွက် ICC ရှေ့နေချုပ်ရုံးကစတင်စုံစမ်းနေတဲ့ပနာမလုပ်ငန်းစဉ်ထဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်ဖြစ်ခဲ့တဲ့2016အောက်တိုဘာလနောက်ပိုင်းနဲ့တကြောပြန်ဖြစ်ခဲ့တဲ့2019 ဩဂုတ်လ25ရက်နေ့နောက်ပိုင်းကဖြစ်ရက်တွေပါဝင်ပါတယ်။ရိုဟင်ဂျာအသုံးအနှုန်းကိုအတိမတ်ပြုလက်ခံထားတဲ့မြန်မာအစိုးရဟာ ICC ရာဇဝတ်ခုံရုံးကိုဖွဲ့စည်းခဲ့တဲ့ Rome Statute စာချုပ်မှာလက်မှတ်ထိုးထားခြင်းမရှိတဲ့အတွက်ဒုက္ခသည်တွေလက်ခံထားတဲ့စာချုပ်မှာလက်မှတ်ရေးထိုးထားတဲ့ Bangladesh အစိုးရနဲ့ ICC ခုံရုံးကပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။အဓိကဆွဲချက်ကတော့2019ခုနှစ်ကမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့အကြမ်းဖက်နှိမ်နင်းမှုကြောင့်ရိုဟင်ဂျာ9သိန်းကျော်ရခိုင်ပြည်နယ်မြောက်ပိုင်းကနေနေဆက်ဖြတ်ပြီး Bangladesh နိုင်ငံဘက်ထွက်ပြေးခဲ့တဲ့ဖြစ်ရပ်ပဲဖြစ်ပါတယ်။